မင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီလျက်စစ်နဲ့စွမ်းအင်ဝင်ကြီးဌာနစွမ်းဆောင်ရည်ဘလောက်ရှိတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်ဒီကနေ့မလ22ရက်နေ့ကမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ခံရသူ2ယောက်ဆတွေ့ပါတယ်အဲ့ဒီနောက်ပိုင်းကစအစိုးရဟာကိုဗစ် -19 ကာကွယ်ရေးနဲ့ပတ်သက်ပြီးအစီအမံတချို့စအကောင့်တွေဖော်ပါတယ်။အဲ့ဒီထဲမှာအခြားသောအစီအမံများစွာနဲ့အတူအစိုးရဝန်ထမ်းတွေကိုတဝက်စီပဲရုံတက်စေတာ၊ပြည်သူတွေကိုလည်းတတ်နိုင်သလောက် stay at home အိမ်မှာပဲနေခိုင်းတာစတာတွေပါဝင်ပါတယ်။နိုင်ငံသားတန်ယုံတွေ၊နိုင်ငံတကာ NGO အဖွဲ့အစည်းတွေနဲ့ကုမ္ပဏီလုပ်ငန်းတချို့ကတော့အိမ်ကနေအလုပ်လုပ်ရတဲ့ work from home အစီအစဉ်အကောင့်တွေဖော်ကြပါတယ်။ဒီအတွက်အစိုးရဟာလျှက်စစ်မီ3ဆွဲတဲ့အိမ်တော်စုတိုင်းအတွက်ဧပြီလအတွက်ကျသင့်တဲ့မီတာကားကနေမီတာယူနစ်150စာကျပ်ငွေ11,550ကိုကိုဗစ် -19 ကာလအထောက်ပံ့အဖြစ်ပေးမယ်ဆိုပြီးကြေညာပါတယ်။ကြေညာချက်ထွက်ပြီးမကြာခင်အဲ့ဒီမီတာကသက်သာမဲ့ငွေကျပ်11,550ကိုအစိုးရရဲ့ကိုဗစ် -19 ကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဘိုးကော်မတီရဲ့ bank account ထဲကိုပြန်ပြီးလှူဒန်းသူတွေလည်းအများပြားပေါ်ပေါက်ခဲ့ပါတယ်။အစိုးရရဲ့မီတာကသက်သာပေးတဲ့အစီအစဉ်ကိုထောက်ခံကြတဲ့သဘောပါ။ဒါပေမဲ့ကံမကောင်းအကြောင်းမလှစွာပဲအပီလာအတွက်မီတာဘေးတွေထွက်လာတဲ့မေလဇန်အရောက်မှာတော့မီတာကအများကြီးကျနေတယ်မီတာဖတ်တာတွေမှန်ကန်မှုမရှိဘူးအစိုးရကမီတာကသက်သာခွင့်ပေးပေမဲ့ဘာမှမခံစားရဘူးလျှက်စစ်နဲ့စွန့်ရင်ဝင်းကြီးဌာနဝန်ဆောင်မှုညံ့ဖြစ်နေဆိုတဲ့ဝေဖန်မှုတချို့ထွက်ပေါ်လာပါတယ်အဲလိုဝေဖန်မှုတွေနဲ့ပတ်သက်ပြီးလျှက်စစ်စွန့်ဝင်းကြီးဌာနကသတင်းစာရှင်းလင်းပွဲလုပ်ပြီးရှင်းပါတယ်ဒီပြဿနာနဲ့ပတ်သက်ပြီးဝေဖန်ပြောဆိုသူတွေထောက်ပြတဲ့အချက်မှန်ပါရဲ့လားသူတို့ထောက်ပြသလိုလျှက်စစ်နဲ့စွမ်းအင်ဝင်းကြီးဌာနရဲ့စွမ်းဆောင်မှုတွေအရေးသွေးနှိမ့်ချနေပါသလားဆိုတဲ့ပြဿနာစိတ်ဝင်စားဖို့ကောင်းပါတယ်။ NLD အစိုးရလက်ထက်လျှက်စစ်နဲ့စွမ်းအင်ဝင်းကြီးဌာနစွမ်းဆောင်ရည်ဘယ်လောက်ရှိလဲဆိုတာလေ့လာကြည့်ပါမယ်
။လျှက်စစ်ထုတ်လုပ်ဖြန့်ဖြူးမှုအကြောင်းပြောရရင်မြန်မာနိုင်ငံကိုနှစ်ပေါင်း90နီးပါးအုပ်ချုပ်ခဲ့တဲ့စစ်ဟာနာရှင်အစိုးရတွေလက်ထက်ကအခြေအနေအချင်းလောက်ကိုပြောဖို့လိုပါလိမ့်မယ်။သူတို့လက်ထက်ကလျှက်စစ်တပ်အားထုတ်လုပ်မှုဟာနိုင်ငံတကာအဆင့်ဝေးလို့အိမ်နီးချင်းနိုင်ငံတွေနဲ့တောင်နှိုင်းယှဉ်လို့မရအောင်နှေးပါလွန်လာပါတယ်။2017မတိုင်ခင်ကဆိုရင်လျှက်စစ်တပ်အားအမြင့်ဆုံးထုတ်လုပ်နိုင်မှုမဂါဝတ် 1300 နဲ့ 1500 ကျားလောက်ပဲထုတ်လုပ်နိုင်ပြီးနိုင်ငံမိသားစု၄ပုံတစ်ပုံအောက်လောက်ကိုပဲလျှက်စစ်မီပေးနိုင်ပါတယ်။လျှက်စစ်မီအရာဆုံးလို့ဆိုတဲ့ရန်ကုန်မှာတောင်အင်ဗက်တာတွေကိုအပြန်ဖြေလို့မရနိုင်တော့တဲ့အထိရက်နဲ့ချီမိပြတ်တာမျိုးကြုံခဲ့ရပူပါတယ်။အကျိုးဆက်ကတော့ပြည်သူတွေဒုက္ခရောက်ကြရသလိုနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုလည်းမဆွဲဆောင်နိုင်ခဲ့ပါဘူး။အဲ့ဒီအချိန်ကရခိုင်တနင်္သာရီနဲ့မြို့ရွာအတော်များများမှာကို့အစီအစဉ်နဲ့ကိုလျှက်စစ်တအားထုတ်လုပ်ဖြန့်ဖြူးမှုတွေလုပ်ခဲ့ကြရပြီးလျှက်စစ်အတွက်ကုန်ကျစရိတ်အများကြီးတုံးခဲ့ကြရပါတယ်။လျှက်စစ်မီရတဲ့မြို့ပြတွေမှာလည်းမီးပြတ်တဲ့အခါအသုံးပြုလို့ရအောင်မီးဆက်ကိုစီဆောင်ထားရတာဘက်ထရီနဲ့အားဖြည့်ပြီးတုံးလို့ရတဲ့အင်ဗက်တာတွေဝယ်ထားရတာမီးအားဟာလျှက်စစ်ပစ္စည်းတုံးလို့မရတော့အောင်နည်းနေတာမို့ဈေးကြီးလာတဲ့မီးအားမြင့်ဆက်တွေဝယ်ယူတက်ဆင်ကြရတာဟာထုံးစံတစ်ခုလို့ဖြစ်ခဲ့ပါတယ်အိမ်တိုင်းလူလူလောက်မှာအစိုးရလျှက်စစ်မီးလာရင်သုံးဖို့မီးလိုင်းတလိုင်းမီးပြတ်တဲ့အခါမီးဆက်ဒါမှမဟုတ်အင်ဗက်တာနဲ့အသုံးပြုရမယ့်မီးလိုင်းတလိုင်းခွဲခြားထားရတဲ့အထည်ပါပဲ
ဒီထက်ဆိုတာကလျှက်စစ်မီးမှန်မှန်မပေးနိုင်ရကနေနောက်ဆက်တွဲပေါ်လာတဲ့အဂရီလိုက်စားမှုပါလျှက်စစ်မီးမီတာပေါက်ရဖို့လက်ပေးရတယ်လို့မီးမှန်တဲ့မီးလိုင်းနဲ့ချိတ်ဆက်နိုင်ဖို့ကိုလည်းလက်ငွေပေးကြရပါတယ်အဲ့ဒီချိန်ကတာမန်ပြည်သူတွေအတွက်ဆိုမီးတလိုင်းVIP လို့ခေါ်တဲ့အစိုးရအရာရှိကြီးတွေတပ်မတော်အရာရှိကြီးတွေတထေးကြီးတွေနေထိုင်တဲ့အိမ်မျိုးတွေအတွက်မီးတလိုင်းအစရှိသဖြင့်ခွဲခြားမှုတွေတောင်ရှိခဲ့ပါတယ်။လျှက်စစ်မီးမမှန်တာ၊တွေ့တန်းထားတဲ့ဓာတ်အားလိုင်းတွေစိတ်မချရတာ၊မီးအားမပြည့်တာစတဲ့ပြဿနာပေါင်းစုံကြောင့်နောက်ဆက်တွဲလျှက်စစ်ပစ္စည်းတွေပျက်စီးစေတာမျိုးအပြင်မီးလောင်တာ၊လူသေးတာမျိုးအထိဆိုးကျိုးမျိုးစုံကိုလည်းဖြစ်ပေါ်စေခဲ့ပါတယ်။2017သမ္မတဦးသိန်းစိန်အစိုးရတက်လာတဲ့အခါအဲ့ဒီအခြေအနေကိုပြုပြင်ဖို့ကြိုးစားပါတယ်။ဒါပေမဲ့ကန်ဆိုးကျင်တော့ဒီမိုကရေစီနည်းနည်းပပရလာတဲ့အခြေအနေအောက်မှာအားကောင်းလာတဲ့ NGO အဖွဲ့အစည်းတွေရဲ့ရည်အားကနေလျှက်စစ်မထုတ်ဖို့ကြောင်မီသွေးကနေလျှက်စစ်မထုတ်ဖို့စတဲ့ခုခံဆန့်ကျင်မှုတွေနဲ့အကြီးကျယ်ရင်ဆိုင်ခဲ့ရပါတယ်။ဒါကြောင့်သူတို့တက်တန်းကုန်တဲ့2016နှစ်စံပိုင်းအထိလျှက်စစ်တပ်အားမီဂါဝတ် 2400 ဝန်းကျင်လောက်ပဲထုတ်လုပ်နိုင်ခဲ့ပါတယ်။ တနင်္ဂနွေလုံးတိုက်တာနဲ့ဆိုရင်တော့မိသားစုပေါင်း34ရာခိုင်နှုန်းကိုပဲလျှက်စမီပေးနိုင်သေးတဲ့အနေထားပါ
2016ခုနှစ်မှာ NLD အစိုးရတက်လာတဲ့အခါပြည်သူတွေအတွက်ရောနိုင်ငံတကာယင်းနှိမ့်မြုပ်နှံမှုတွေဝင်ရောက်ဖို့အတွက်ကိုပါလျှက်စစ်တအားထုတ်လို့ရေးဘက်ကိုပိုးပြီးအာရုံစိုက်လာပါတယ်၄နှစ်ပြည့်ပြီးတဲ့ခေတ်အချိန်မှာတော့လျှက်စစ်တအားမဂါဝတ်3,800 လောက်အထိထုတ်လုပ်နိုင်လာပါပြီ။အရင်သမရဦးသိန်းစိတ်အစိုးရလက်ထက်ကထုတ်လုပ်ခဲ့တဲ့ပမာဏထက်54ရာခိုင်နှုန်းလောက်ပိုထုတ်နိုင်ပေမဲ့တနိုင်ငံလုံးမိသားစုတွေရဲ့တဝက်ဖြစ်တဲ့50ရာခိုင်နှုန်းကိုပဲလွှမ်းခြုံလျှက်စစ်တအားပေးနိုင်ပါသေးတယ်။တနိုင်ငံလုံးလွှမ်းခြုံလျှက်စစ်တအားပေးနိုင်ဖို့အခုလက်ရှိထုတ်လုပ်နိုင်တာထက်နောက်ထပ်တစလောက်ထပ်ပြီးထုတ်လုပ်နိုင်ဖို့အများကြီးလိုအပ်နေသေးပေမဲ့အရင်ခေတ်ကဒုက္ခနဲ့ဝင်းတော့ဝင်ပိုးတချို့တော့တတ်တာသွားစေတာတွေ့ရပါတယ်။ရန်ကုန်နဲ့မြို့ကြီးအတော်များများကနေအိမ်တွေကမီးဆက်အငယ်လေးတွေ inventory ပျောက်ကွယ်ကုန်ပါပြီ။နေရာတော်များများမှာမီးအားမြင့်ဆက်တွေတုံးဖို့မလိုတော့ပါဘူး။ VIP အထူးသီးသန့် line တွေပျောက်ကွယ်ကုန်ပြီးလျှက်စစ်ဌာနဟာအရင်ခေတ်ကလိုနေရာတကာအာဂရိလိုက်စားမှုပြည့်နှက်နေတဲ့အနေအထားမျိုးနဲ့လဲခြားနားလာတာတွေ့နိုင်ပါတယ်။ဒါပေမဲ့အခြားလိုအပ်ချက်တွေပြဿနာတွေကတော့အများကြီးကျန်နေသေးပါ
လက်တလို့ AB လာမီတာကများတယ်ဆိုတဲ့ပြဿနာဟာတကယ်တော့သိပ်မထူးဆန်းပါဘူးရာသီဥတုပူပြင်းတာလူတွေအားလုံးနေရင်နေမှာအချိန်ပြည့်နှီးပါနေပြီးအဲကွန်းပါဝင်လျှက်စစ်ပစ္စည်းသုံးစွဲမှုမြင့်တက်ခြင်းဟာလျှက်စစ်မီတာယူနစ်မြင့်တက်စေတဲ့အကြောင်းရင်းပါပဲကြာတဲ့မီတာယူနစ်ထက်မီတာကကိုပိုပြီးကောက်ခံတယ်ဆိုတဲ့ပြဿနာမျိုးမပေါ်ပေါက်ခဲ့ပေမဲ့မီတာကမှန်းဖတ်တာကြောင့်လစဉ်ကြာတဲ့မီတာယူနစ်အတိုင်းတိတိကျကျကောက်ခံတာမျိုးမလုပ်နိုင်ခဲ့တဲ့အားနည်းချက်မျိုးကိုတော့ဝန်ကြီးဌာနတာဝန်ရှိသူတွေဘက်ကဝန်ခံပြီးပြုပြင်မယ်လို့ကတိပေးထားပြီးဖြစ်တာတွေ့ရပါတယ်။မီတာဘုံတွေရှိတဲ့နေရာမှာရှိမနေလို့မီတာယူနစ်မှန်မှန်မဖတ်နိုင်တဲ့ပြဿနာကိုလည်းဖြေရှင်းပေးရပါဦးမယ်။ပြည်သူတွေကိုအများအားဒုက္ခပေးနေတဲ့လက်စစ်ရုံးကိုသွားပြီးလစဉ်မီတာကတိုးကျိတ်ဆောင်နေရတဲ့ကိစ္စကိုလည်းရန်ကုန်ပဲခူးနဲ့မန္တလေးမြို့တွေမှာမိုဘိုင်းဘန်ကင်းကနေတဆင့် application တွေကနေတဆင့်ပေးလို့ရတဲ့နည်းတွေရှိလာပြီးမို့အဲ့ဒီဒုက္ခလည်းတက်တာလာပါပြီ။ပြောရရင်လျှက်စစ်နဲ့စွာရင်ဝန်ကြီးဌာနအနေနဲ့ပြည်တွင်းလျှက်စစ်ထုတ်လုပ်မှုဖြန့်ဖြူးမှုဝန်ဆောင်မှုအပိုင်းတွေနဲ့ပတ်သက်လို့အိမ်နီးချင်းနိုင်ငံတွေအဆင့်လောက်လိုက်မိဖို့အများကြီးကောင်းထက်ဖော်ဖို့လိုနေသေးပေမဲ့လေးနှစ်အတွင်းစွမ်းဆောင်မှုကတော့အသင့်တင့်ခီးရောက်တာတွေ့မြင်ရကြောင်းပါ